နေ့သာသနာတော်နှစ်2559ခု2015ခုဇွန်လ6ရက်စနေနေ့မှာတထာဂတတရားရိပ်သာမှာတတိပဌာန်းဝိပဿနာဘာဝနာတရားတွေကျူးစွာပေါများအထုတ်နေကြတဲ့ယောဂီသူတော်ရှင်တို့အားဦးဇင်းတို့ဒီနေ့ဟောကြားမဲ့တရားကတော့ပฏิပဒံဝိပဿနာဘာဝနာတရားတွေကြိုးစားအားထုတ်တယ်ဆိုရင်ရရှိနိုင်တဲ့အကျိုးတရားတွေကကိုယ်ဆင်းရဲစိတ်ဆင်းရဲချုပ်ငြိမ်းခြင်းဒုက္ခဒေါမနစာနံအဋ္ဌံကမာယဒုက္ခဒေါမနစာနံကိုယ်ဆင်းရဲခြင်းစိတ်ဆင်းရဲခြင်းတို့အဋ္ဌံကမာယလုံးစုံအပြည့်အစုံချုပ်ငြိမ်းခြင်းကဆိုတဲ့အတိုင်းဒီအကျိုးတရားတွေဒီအကျိုးတရားတွေ ਨੇ ဆက်ဆက်ပြီးတော့ဒီနေ့ဟောကြားသွားပါမယ်။ဦးဇင်းတို့တတ္တဝါအလုံးဟာဒီခန္ဓာနဲ့ဘဝကိုရလာတယ်ဆိုရမှဒီခန္ဓာနဲ့ဆက်ဆက်တဲ့ဆင်းရဲတွေစိတ်နဲ့ပတ်သက်တဲ့ဆင်းရဲတွေဒါတွေတွေ့ကြုံခံစားကြရပါတယ်။အဲ့ဒီကိုယ်နဲ့ပတ်သက်ပြီးတွေ့ကြုံခံစားရတဲ့အရာတွေကိုဒုက္ခလို့ခေါ်ပါတယ်။ကိုယ်ထဲမှာနာကျင်ကြိုက်ခဲမှုခံခတ်မှုဒါတွေမှန်သမျှဒုက္ခ။နောက်စိတ်နဲ့ပတ်သက်ပြီးတော့ခံစားရတာတွေလည်းရှိတာပဲ။စိတ်ထဲမှာနှလုံးမသာမှုမခံသာမှုစိတ်ထဲနှလုံးမသာမရာဖြစ်မှုတွေစိတ်ဆင်းရဲမှုတွေမှန်သမျှဒေါမနတာတဲ့ဒါတွေအားလုံးဥစဉ်တို့ကြုံတွေ့ကြရတယ်အဲ့တော့ဒါတွေအားလုံးကဘယ်သူမှချောင်ချားလို့မရဘူးကြုံတွေ့ရတယ်အဲ့ကြုံတွေ့တဲ့အခါကျတော့မြတ်စွာဘုရားရှင်ကဒီတတိပဌာန်းဝိပဿနာဘာဝနာတရားတွေကိုအားထုတ်လိုက်ပါတဲ့အားထုတ်လို့ဒီအားထုတ်နိုင်တယ်ဆိုရင်ဒီကိုယ်ဆင်းရဲစိတ်ဆင်းရဲတွေလုံးဝချုပ်ငြိမ်းနိုင်ပါတယ်လုံးဝချုပ်ငြိမ်းနိုင်တယ်ဆိုရင်ခုတမာရီမရသေးခင်တော့ဒီကိုယ်ဆင်းရဲစိတ်ဆင်းရဲမှုတွေအထူးအဖြင့်ကိုယ်ထဲမှာမခံတာတဲ့ဝေဒနာတွေဒါတွေခံစားရတာပေါ့လေအဲ့ဒီအရာတွေကိုဘယ်လိုအဲလက်တွေ့မှာဘလို့အာထုတ်တင်တယ်လဲဆိုတာဒီနေ့ယောဂီတူဦးလဲလာပြီးတော့မေးလျှောက်တဲ့အတွက်ဦးဇင်းတို့အဲ့ဒါလေးလဲပြန်ပြီးတော့ယောဂီတွေကိုပြန်ပြီးတော့ညှဝေပေးပါမယ်ဒီဒုက္ခဝေဒနာတွေကိုဆင်းရဲမှုဆိုတဲ့ပထမအဦးဆုံးဒုက္ခဝေဒနာတွေကာယိကဒုက္ခကိုဆင်းရဲမှုတွေကြုံတဲ့အခါအဲ့ဒီကာယကဒုက္ခကိုယ်ဆင်းရဲမှုတွေကိုကြော်လွှားနိုင်တဲ့ကြော်လွှားသွားတဲ့ဒီကျမ်းဂန်မှာပြတဲ့ဝိထုကြောင့်လေးတစ်ခုအရင်ပြောပါမယ်အဲ့ဒါကတော့ဇင်တော်မြတ်စွာဘုရားလက်ထက်တော်မဟုတ်ပါဘူးဒီမြတ်စွာဘုရားသာသနာတော်နောက်ပိုင်းမှာပိတမန္လတိတ်တဆိုတဲ့ပုဂ္ဂိုလ်တယောက်ရှိတယ်သူကနဗန်းသတ္တမလို့ပြောပါတယ်အဲ့ဒီနဗန်းသတ္တမဟာတိုင်းပြည်သုံးပြည်လောက်မှာသူကချန်ပီယံကြီးပဲဖြစ်ခဲ့ပါချန်ပီယံကြီးပဲဖြစ်ခဲ့ပြီးတော့တရက်တီဟိုကျွန်းကိုရောက်သွားပါတယ်ကိုစီရီလင်္ကာနိုင်ငံဆိုတဲ့တီဟိုကျွန်းရောက်သွားတဲ့အခါတီဟိုချန်ပီယံလည်းသူ့ကိုရှီးမြှောက်ပါတယ်သူ့ကိုရှီးမြှောက်ပြီးတော့တရက်ကြတော့သူဟာယဟန်တော်တွေတရားဟောနေတဲ့ဇရက်တစ်ခုစွန်းစားစေရတခုတရားဟောရဓမ္မယုံတခုပေါ့လေအဲ့ဒီနာဖြတ်သွားတဲ့အခါမှာတရားစကားတခုကိုကြားပါတယ်အဲ့ဒီတရားစကားကတော့ရူပံဘိခဝေနတူမာကံတံပဇဟထတံဝောဘီနန္ဒီကရတံဟိတာယသုခာယဝိသတိဆိုပြီးတော့အဲ့ဒီတရားစကားလေးသူကြားတယ်အဲ့ဒီတရားစကားရဲ့အဓိပ္ပာယ်ကဘာလဲဆိုရင်ယဟန်တို့ရုပ်ဟာတင်တို့ရဲ့ဥစ္စာမဟုတ်ဘူးတင်တို့ရဲ့ယုံမဟုတ်ဘူးတင်တို့ကိုယ်ပိုင်မဟုတ်ဘူးအဲ့ဒီယုတ်ကို ဒါမို့ရင်အဲ့ဒီယုတ်မှာတွေ့တာနေတဲ့တဏှာကိုစွန့်လွတ်ကြကုန်လို့စွန့်နိုင်အောင်ကြိုးစားကြကုန်လို့အဲ့ဒါလို့စွန့်နိုင်အောင်ကြိုးစားမယ်ဆိုရင်တင်းတို့အတွက်ဟိတာယစီးပွားဖြစ်လိမ့်မယ်ဒုက္ခယချမ်းသာမှုတွေရလိမ့်မယ်ဆိုတဲ့ဒီတရားစကားလေးတစ်ခုကိုကြားပါတယ်အဲ့ဒီတရားစကားလေးကိုတစ်ခုကိုကြားတော့သူ့စိတ်ထဲမှာအကြံဖြစ်တာဩယုတ်ဆိုတာငါရဲ့ကိုယ်ပိုင်ဥစ္စာမဟုတ်ပါလား तू ကခန္ဓာကိုအာပြုပြီးတော့အသက်မွေးနေတဲ့လူလို့ဆိုလို့ဆိုနိုင်ပါတယ်အဲ့တော့ तू ဒီသူ့ရဲ့အယူအဆနဲ့စန့်ကျင်ဘက်စကားလေးကြားလိုက်တော့သူ့စိတ်ထဲမှာအမှတ်မှတ်ထင်တယ်ဒါလေးတတိတံဝေကရပါယုတ်ဆိုတာငါဥစ္စာမဟုတ်ပါလားငါဝေဒနာဆိုတာငါဥစ္စာခံစားမှုဆိုတဲ့ဝေဒနာတွေကငါဥစ္စာမဟုတ်ပါလားငါပိုင်မဟုတ်ပါလားဆိုတဲ့ဥစ္စာလေးစဉ်းစားမိပါတယ်တဲ့အဲ့လိုစဉ်းစားမိပြီးတော့စိတ်ထဲမှာအကြံဖြစ်ပြီးတော့အဲ့ဒီအရာတွေကိုအဲ့ဒီတရားတွေကိုသိအောင်အားထုတ်မယ်သိအောင်လုပ်ရမယ်ဆိုပြီးတော့အဲ့ဒီဒီဟိုကျွန်းမဟာဝိဟာရအကြောင်းတိုင်းမှာယဟန်ဖြစ်ခံယူပြီးတော့ဝိနည်းသိက္ခာတွေသင်တရားကျင့်တွေသင်ပါတယ်အဲ့တော့အဲ့လိုသာဝေပရိယတ္တိတရားကျင့်တွေသင်ပြီးတော့ယဟန်တော်30နဲ့အတူဟုတ်တော့ဇက်တနေရာတဲဇက်လေးတွေရှိရဲ့တဲဇက်ကရှိတဲ့နေရာလေးမှာတဲတောင်ပြင်နဲ့နီးစပ်တဲ့တော်လေးတစ်ခုမှာသွားပြီးတော့တရားကြိုးစားအားထုတ်ပါတယ်အဲ့တော့ဒီပထမတရားမှာဒီတရားသဘောလေးတွေကိုနားလည်ပြီးတော့တရားကိုကြည်ညိုပြီးတော့ယဟန်ဖြစ်လာတာနဲ့အညီသူဟာတရားကိုသိပြီးတော့ကြိုးစားအားထုတ်ပါတယ်ဘလောက်ဒီကြိုးစားအထုတ်လဲဆိုရင်ဒီတဲတော်မြန်မာသူဇင်းညံလျှောက်ပြီးတော့တရားတွေကြိုးစားအထုတ်တယ်ဥစဉ်တို့ယောဂီတို့လိုပဲတဲတော်မြန်မာတရားတွေကြိုးစားအထုတ်တယ်အဲ့လိုဇင်းညံလျှောက်ပြီးတော့ဇင်းညံလျှောက်ပြီးတော့ကြိုးစားအထုတ်တာဘလောက်ဒီဇင်းညံလျှောက်တယ်လဲဆိုရင်အဲ့ဒီဇင်းညံလျှောက်တာ6ရက်ဒီနာ6ရက်ဒီအနာတွေဖြစ်6ရက်နဲ့မလျှောက်နိုင်တဲ့အခါကျတော့ညာပိုင်းခါမှာပါပဲညာပိုင်းခါမှာဈဉ္ဉံနေလျှောက်ပြီးတော့တရားကိုသိလိုလားပြီးတော့အာထုတ်ဆရာတို့နာပြီးတော့ဆရာနဲ့မလျှောက်နိုင်တဲ့အခါသူကဒူးထောက်ပြီးတော့လျှောက်ပါတယ်ဦးဇင်းရဲ့ယောဂီတွေတို့အာထုတ်တဲ့ဒီထဲမှာယောဂီတွေအဲ့အရှင်နေထိရှိတဲ့ယောဂီတော့ရှိသလားတော့မသိဘူးပေါ့နော်ဟမ်အဲ့တော့ဒူးတဲ့ဒူးနဲ့ထောက်ပြီးတော့တရားအာထုတ်တယ်နော်အဲ့လိုဒူးနဲ့ထောက်ပြီးတော့တရားအာထုတ်တော့အဲ့ဒီမှာတော်လိုက်တဲ့တော်မုတ်ဆိုတယောက်ကလည်းဒီမထေကိုတရိတ်ဆန်ထင်ပြီးတော့သူကပြစ်လိုက်ပါတယ်။သူကသားကောင်ထင်ပြီးတော့ပြစ်လိုက်တယ်။သားကောင်ထင်ပြီးတော့ပြစ်လိုက်တော့အဲမြားတော့မှန်ပြီ။မှန်ပြီဆိုပြီးတော့တခြားရဲတော်တွေကလည်းရောက်လာ။ရောက်လာပြီးတော့အဲ့ဒီမြားကိုနှုတ်။မြားကိုနှုတ်ပြီးတော့အဲ့ဒီနာမည်ရှိတဲ့မြက်တွေကိုပဲထုံးပြီးတော့အဲ့ဒီမြားတန်ရာတွေကိုမြက်တွေနဲ့ပိတ်ဆို့ပြီးတော့သူတဏှာကြောက်ဖြာတဏှာပေါ်မှာနေလို့ရအောင်ထိုင်လို့ရအောင်သူထားခိုင်းပါတယ်အဲ့ဒီထားခိုင်းပြီးတော့တရားတွေကြိုးစားအားထုတ်လိုက်တာအဲ့ဒီညမှာပဲအဲဘေညံပရိသတ်မိတာ၄ပါးနဲ့တကောကယဟန္တာဖြစ်ပါတယ်တဲ့ယဟန္တာဖြစ်ပြီးတော့ဒီတရားဝမ်းမြောက်ဝမ်းသာတရားစကားလေးတွေလည်းသူတပြင်ယဟန်တော်တွေကိုယဟန္တာဖြစ်တဲ့အကြောင်းပြောကြပြီးတော့အဲဝမ်းမြောက်ဝမ်းသာတရားဥဒ္ဒံလေးတွေကျူးရင်ပါတယ်အဲ့ဒီသူဝမ်းမြောက်ဝမ်းသာဥဒ္ဒံကျူးတဲ့တရားစကားလေးကတော့ဗာဇိတံဗုဒ္ဓစစ်ထဇစဗ္ဗလောကကဝါဒီနောနာတုမာကမိတံရူပံတံပတိဟေယထပိခောအဲ့တော့အစောအစူမြတ်စွာဘုရားရှင်ရဲ့နာကြားတဲ့တရားလေးကိုပဲပြန်ပြီးတော့ဥရန်ကျူတာပါပဲ။ဘိခောယံတို့ဣရန်ရူပံဣယုတ်တိနာတုမာကံတင်တို့ရဲ့ယုတ်မဟုတ်တံအဲ့ဒီယုတ်ကိုတဏီအဲ့ဒီယုတ်မှာတွေ့တာနေတဲ့ဆန္ဒရာဂကိုပဇေယာထစွန့်ကြကုန်လော။ဣတိဣတုသဗ္ဗလောကကသဗ္ဗလောကကဝါရီနော လောကမှာအမျက်ဆုံးဖြစ်တဲ့တရားကိုဟောတော်မူလေးရှိသောဘုရားတိတ္တသမြတ်စွာဘုရားသည်ပါဠိတံဟောတော်မူပါれဆိုပြီးတော့သူရရှိတဲ့တရားမြတ်စွာဘုရားရှင်ဒီတရားလေးကြောင့်သူတရားရရှိပါれဆိုတဲ့သူရရှိတဲ့တရားလေးကိုဝမ်းမြောက်ဝမ်းသာဥရံစကားကျူပါれနောက်တစ်ခါကတော့အနိစ္စဝဒစင်္ခါရဥပါဒဝယဓမ္မိနော် ဥပိ္ပစ္စတောနိရောဇံတိတေသံဥပ္ပသမောစုကောဒီတရားကာရလေးကတော့တော်တော်များများကြားဘူးနာဘူးသိဘူးနေကြတာပါပဲလုံးဆောင်သောယုံနံဓမ္မသင်္ခါရစင်္ခါရတရားတွေဟာအနိစ္စဝဒအမြဲမရှိကြပါဘူးအမြဲမရှိကြတေသောတကားဥပါဒဝယဓမ္မိနောဖြစ်ပြီးတော့ပြည့်ချင်းပြောက်ပြည့်ချင်းသဘောရှိကြလေကုန်၏ဥပိ္ပစ္စတော ဖြစ်ပေါ်လာပြီလေနိရောဇံတိရှုံငင်းပျောက်ကွယ်သွားကြလေကုန်၏တေသံအဲ့ဒီယုံနံဓမ္မစင်္ကာရတို့ဤဥပဇမောဉ္ဉေယဖြစ်တဲ့နိဗ္ဗာန်တည်းကစုခံချမ်းသာဆုံးပါသည်ဆိုပြီးတော့လေသူနိဗ္ဗာန်ချမ်းသာကိုမျက်မှောက်ပြုရပုံလေးကိုဝမ်းမြောက်ဝမ်းသာဥရံကျူပါれအဲ့တော့အဲ့ဒီ ပိဒမန္လတိတ္တမထေနာကြပြီးတော့ရရှိတဲ့တရားလေးရလဲဥစဉ်တော်ယောဂီတို့အတွက်ဒါလက်တွေ့ကျင့်သုံးအားထုတ်တဲ့နေရာမှာဒါမိမိတို့လက်တွေ့ကျင့်သုံးတဲ့အားထုတ်တဲ့နေရာမှာသူအသုံးပြုလို့ရပါတယ်ဘယ်လိုလဲဆိုတော့သူကြားလိုက်တဲ့တရားလေးကရူပံဘိက္ခွေနတုမာကံဘိက္ခွေယံတို့ ရူပံယုတ်ဟာတင်တို့ရဲ့ယုတ်မှုဘူးအဲ့ဒီယုတ်မှာတွေ့တာတဲ့တဏှာစန္ဒရာကတဏှာတွေကိုပယ်စွန့်လို့ဆိုတဲ့ဒီတရားစကားလေးဟာလက်တွေ့ကျင့်သုံးတဲ့နေရာမှာဘယ်လိုအသုံးဝင်တယ်လဲဆိုတော့ဥစဉ်တို့ယောဂီတို့အစောကပြောတဲ့အတိုင်းပဲလူတိုင်းလူတိုင်းဟာဒုက္ခဆိုတဲ့ကိုယ်ဆင်းရဲတွေနဲ့ကြုံကြရတယ်အထူးအားဖြင့်ကုလိုတရားအားထုတ်တဲ့အခါမှာ တရားစခန်းအစာပိုင်းနေမှာအစာပိုင်းနေမှာကပါဦးလေတစ်ချိန်လုံးမှာပဲဒီဒုက္ခဆိုတဲ့မခံတာတဲ့ဝေဒနာတွေနဲ့ကြုံကြရပါတယ်မခံတာတဲ့ဝေဒနာတွေခံစားရပါတယ်အဲ့လိုခံစားတဲ့အခါအဲ့ဒီဝေဒနာတွေကိုခံစားတဲ့ကိုယ်ဆင်းရဲကိုယ်ဆင်းရဲဝေဒနာတွေကိုမှန်ကန်စွာရှုမှတ်နိုင်ဖို့အရေးကြီးပါတယ်အဲ့လိုမှန်ကန်စွာရှုမှတ်နိုင်တယ်ဆိုရင် ဒီယုတ်ဆိုတာပါလေအဲဒီယုတ်မှာအဲတွေ့တာညှိကပ်နေတဲ့တဏှာဆိုတာပါလေဆိုတာလေးတွေသဘောပေါက်လာပါတယ်အဲ့လိုသဘောပေါက်လာတယ်ဆိုရင်တော့မိမိတို့ဥပဒနာဉာဏ်နေအရင်တန်အားကောင်းလာမှာဖြစ်ပါတယ်အဲ့တော့ဦးဇင်းတို့တရားစခန်းဝင်လို့တရားစအားထုတ်တယ်ဆိုရင်ဒီထိုင်ခြင်းကတဏှာကြီးသတ်မှတ်ထားပါတယ် ဒါမဲ့လို့စအထုတ်ကာသာယောဂီတွေဆိုရင်ဘယ်သူမှတဏှာကြီးပြည့်အောင်မထိုင်နိုင်ပါဘူးအဲ့ဒီဝေဒနာတွေမခံတာတဲ့ဝေဒနာတွေပေါ်လာပါတယ်နိုင်ဝဲလောက်ဆိုရင်မခံတာတဲ့ဝေဒနာတွေပေါ်လာပါအဲ့ဒီမခံတာတဲ့ဝေဒနာတွေပေါ်လာတယ်ဆိုရင်အဲ့ဒီမခံတာတဲ့ဝေဒနာတွေကိုသူတို့ပေါ်လာတဲ့အခါကျရင်ပေါ်လာတဲ့အတိုင်းခံစားတဲ့အတိုင်းအဲ့ဒီဝေဒနာတွေကိုရှုမှတ်ပါတယ် နာရယ်နာရယ်နာရယ်ကျင့်တဲ့ထုံနဲ့ကြိုက်တဲ့ခဲတဲ့ရားတဲ့အစာကြီးဖြစ်ဒါလေးကိုပေါ်ရင်ပေါ်တဲ့အတန်ရှုမှတ်ရတယ်အဲ့လိုရှုမှတ်တဲ့အခါမှာဒီနာရယ်ဥစ္စာတွေကိုတီးခံပြီးမှားမယ်ဆိုတာပထမဦးဆုံးကိုယ်စိတ်မှာရှိရပါမယ်ဦးဇင်းတို့ကျေးဇူးတော်ရှင်ဆရာတော်မာစီဆရာတော်ဘုရားကြီးကလည်းဒီတရားအားထုတ်တဲ့အခါမှာ တိခံပြီးမှာပဲဦးဇင်းတို့မြန်မာစကားမှာတိခံရင်နိဗ္ဗာန်ရောက်တယ်ဆိုအဲဒီတိခံရင်နိဗ္ဗာန်ရောက်တယ်ဆိုတဲ့စကားဟာကုလိုတရားအားထုတ်တဲ့အခါမှာပို့ပြီးတော့တင့်လျော်ပါတယ်အဲ့တော့ဦးဇင်းတို့ယောဂီတို့ဟာဒီမခံတာတဲ့ဝေဒနာတွေတိခံရပါတယ်တိခံပြီးတော့ခံစားရင်ခံစားတဲ့အတိုင်းရှုမှတ်ပါတယ် အဲ့လိုရှုမှတ်တဲ့အခါကျတော့အဲ့ဒီဝေဒနာကိုရှုမှတ်တဲ့အခါ စိတ်နှလုံးသွင်းအဲနှလုံးသွင်းမှန်ကန်ဖို့လိုပါတယ်ဘယ်လိုလဲဆိုရင်ဒီဝေဒနာခံစားမှုတွေပေါ်လာပြီဆိုရင်တော်များများတီးမခံတီးမခံခြင်းကြောင့်အဲ့ဒီမှာတတ္တိရှိတဲ့လူနဲ့တတ္တိမရှိတဲ့လူနဲ့တော့ကွာပါတယ်တတ္တိရှိတဲ့ပုဂ္ဂိုလ်ဆိုရင်တော့တဏှာကြီးမှာအရှိန်တိတ်ပြီးတော့မပြင်ရပါဘူးနှစ်ခါသုံးခါလောက်ပဲတတိမရှိပဲအဲ့နာရာကိုသိပြီးတိမခံနိုင်တဲ့ပုဂ္ဂိုလ်ဆိုရင်တော့ခဏခဏပြင်ရပါတယ်ခဏခဏပြင်တယ်ဆိုရင်တော့သူ့မှာတမာရီမရနိုင်ပါဘူးအစောတတိရှိတဲ့ပုဂ္ဂိုလ်ကတော့တမာရီအမြန်ရပြီးတော့တရားအမြန်တူတက်ပါတယ်အဲ့တော့အဲ့လိုနားလာပြီဆိုရင်အဲ့ဒီနာရာလေးကိုနှလုံးသွင်းမှန်ကန်ဖို့လိုပါတယ်နှလုံးသွင်းရဘယ်လိုမှန်ကန်ရမလဲဆိုရင်ဒီခံစားမှုပေါ်လာတယ်ဆိုရင်ခံစားမှုမခံတာတဲ့ဝေဒနာတွေပေါ်လာတယ်ဆိုရင်အဲ့ဒါတွေကိုပျောက်အောင်ဆိုတဲ့အနေနဲ့လည်းမမှတ်ရပါဘူး။နောက်ပြီးတော့ပျောက်ရှင်တယ်ဆိုတဲ့စိတ်နဲ့လည်းမမှတ်ရပါဘူး။ပျောက်ရှင်တယ်လို့မှတ်တယ်ဆိုရင်ဒီဥစ္စာကလောဘဖြစ်သွားပါတယ်။ပျောက်အောင်ဆိုတဲ့အနေနဲ့အတင်းကာယောပြောက်အောင်အတင်းဒလကြံစိတ်ဒလကြံကြီးနဲ့မှတ်တယ်ဆိုရင်ဒါဒေါသဖြစ်သွားတယ်အဲ့တော့တရားထုတ်တာဆိုတာကြီးလောဘနဲ့ဒေါသမဖြစ်အောင်အားထုတ်တာဆိုတော့အဲ့ဒါလိုရည်ရွယ်ချက်နဲ့ထားအားထုတ်တယ်ဆိုရင်လောဘဒေါသတွေလိုလိုဖြစ်နေတယ်လို့ဖြစ်သွားတာပေါ့အဲ့ဒါကြောင့်အဲ့ဒါလိုမခံစားတဲ့ဝေဒနာပေါ်တဲ့အခါမှာတိအောင်ဆိုတဲ့အနေနဲ့မှာတိအောင်ဆိုတဲ့အနေနဲ့မှာမယ်နောက်ပြီးတော့ခုပိဒမန္လာတိတ္တမထေရီကြားလိုက်ရတဲ့တရားစကားလေးကိုနတုံမာကံတင်တို့ရဲ့ယုတ်မဟုတ်ဆိုတာဒါငါရဲ့ကိုကြီးမဟုတ်ဘူးဒီယုတ်ခန္ဓာကိုဆိုတဲ့အရာနဲ့တိတတဲ့အသိစိတ်လေးရှိလို့ဒီနာကျင်မှုဆိုတဲ့ခံစားမှုလေးရှိတာပဲသူ့သဘာဝနဲ့သူဖြစ်တာပဲဒါတွေကိုမလွန်ဆန်နိုင်ဘူးမရှောင်ရှားနိုင်ဘူးသူ့သဘောတရားနဲ့သူဖြစ်တယ်ဆိုတဲ့အသိလေးထားပြီးတော့တိအောင်ဆိုတဲ့အနေနဲ့မှတ်လိုက်ရပါတယ်။တိအောင်ဆိုတဲ့အနေနဲ့ဘယ်လိုမှတ်ရလဲဆိုရင်ဘဝနာရာလေးပေါ်လာပြီ။ဥမာဒူးရဲရနာရာလေးပေါ်လာပြီ။အဲ့ဒီနာရာလေးကိုနာရယ်လို့ပထမခံစားလိုက်အဲ့ဒါလေးကိုတိလိုက်။နာရယ်လို့ခံစားလိုက်တိလိုက်။နာရယ်လို့ခံစားလိုက်တိလိုက်ဆိုရင်၄၅၆ချိန်9ချိန်လောက်ဆိုရင်ဒါအဲ့ဒီနာရာလေးကဘယ်ရောက်လို့ရောက်သွားမှမသိအောင်ပျောက်သွားတာတွေ့ရတာပါတယ်။အဲ့တော့အဲ့လိုနာတာကိုမှတ်တဲ့အခါကျတော့ဒီနားလာတယ်မှတ်တယ်နားလာတယ်မှတ်တယ်အဲ့လိုမှတ်ရင်းနဲ့ပဲဒီနာတာကအစပိုင်းမှာတော့အလေးကျင့်မရသေးတော့မပြောက်သွားပါဘူးမပြောက်သွားတဲ့အခါအတော်တန်မှတ်ပြီးတဲ့အခါကျရင်ဝမ်ပိုက်ဖောင်းနာပိနာပင်တဲ့အာယုံပြန်ပြီးတော့ရှုမှတ်ပါအဲ့လိုပင်တဲ့အာယုံရှုမှတ်တဲ့အခါနာရာသူ့လိုလိုလဲတက်တာသွားပါတယ်တက်တာသွားပြီးတော့ခဏလောက်နေတယ်ဆိုရင်ပြန်နာလာတယ်ပြန်နာလာတဲ့အခါကျရင်အဲ့ဒီပြန်နာတာလေးကိုပြန်မှတ်ပြီးနောက်ပင်တဲ့အာယုံပြန်သွားအဲ့ဒီလိုနဲ့တခါတလေကြတော့ခန္ဓာကိုယ်မှာနာရာတွေကနေရာအနှံ့ကအများကြီးဖြစ်လာနှစ်ခုသုံးခုဖြစ်လာယောဂီတော်တော်များများမေးလို့ရှိပါတယ်အဲ့လိုနာရာတွေအများကြီးဖြစ်လာရင်ဘယ်နေရာကိုမှတ်မလဲအဲ့လိုနာရာတွေအများကြီးဖြစ်လာရင်တော့အနာဆုံးနေရာကိုစူးစိုက်ပြီးတော့မှတ်ပါအဲ့တော့အနာဆုံးနေရာကိုစူးစိုက်မှတ်ပြီးတော့အဲ့ဒီနာရာဟာအဲ့ဒီတစ်ချိန်နဲ့ပြောက်ရင်လည်းပြောက်မယ်မပြောက်ရင်လည်းမပြောက်ဒါမျိုးလို့အစောကပြောသလိုပဲပြောက်အောင်ဆိုတဲ့ရည်ရွယ်ချက်ပြောက်ရှင်တယ်ဆိုတဲ့ရည်ရွယ်ပြောက်ရှင်တယ်ဆိုတဲ့စိတ်နဲ့မမှတ်ဘူးသိအောင်ဆိုတဲ့အတိုင်းဒီနာရာလေးဟာဘလို့သိရတယ်လေသူ့ရဲ့နာဝုံရှင်းရလေးကတဖြည်းဖြည်းပို့ပို့ပို့ပို့ပြီးတော့တို့တို့တို့တို့နာတာနာသလားအဲ့မှင်းနဲ့တဖြည်းဖြည်းလေးယော့ယော့ယော့ယော့သွားသလားဒါလေးတွေကိုကြည့်နေရမယ်အဲ့လိုကြည့်တာဒါနာတာကိုသိအောင်မှတ်တယ်လို့ခေါ်ပါတယ်အဲ့တော့ဒီနေရာမှာအဲ့ဒီနာတဲ့ခံစားမှုကဦးဇင်းတို့တရားအထုတ်နေတဲ့ယောဂီတွေအတွက်နာတဲ့ခံစားမှုတွေကနှစ်မျိုးရှိပါတယ်နာတဲ့ဒုက္ခဝေဒနာဟာဒီယောဂါကြောင့်ဖြစ်တဲ့ဝေဒနာနဲ့တမာရီကြောင့်ဖြစ်တဲ့ဝေဒနာလို့နှစ်ခုရှိပါတယ်ဒီယောဂါကြောင့်ဖြစ်တဲ့ဆိုတာကတော့အခုလိုကြာချေစွာထိုင်လို့ဖြစ်တာလို့ ရင်တော့ကိုယ်မှာယောဂတစ်ခုရှိလို့ခါနာတာတို့ဒုနာတာတို့အစားရှိသည်ဖြင့်အဲ့ဒီယောဂကြောင့်ဖြစ်တဲ့အနာမျိုးတွေလည်းရှိပါတယ်။အဲ့ဒီလိုယောဂကြောင့်ဖြစ်တဲ့အနာမျိုးတွေရှိလာပြီဆိုတော့တချို့အနာဟာယောဂကြောင့်ဖြစ်တဲ့အတွက်မပြောက်ပါဘူး။အဲ့ဒီမပြောက်တဲ့အစာကိုကိုကပြောက်အောင်တွန်းမှတ်လို့လည်းမရပါဘူး။အဲ့တော့အဲ့ဒီယောဂကြောင့်ဖြစ်တဲ့ဝေဒနာတွေကိုတော့ကိုမှတ်နိုင်သလောက်မှတ်ရပါမယ်။ကိုမှတ်နိုင်သလောက်ဆိုတဲ့အထက်မှာအစောကထိုင်လို့ကြာလို့ဖြစ်တဲ့ဝေဒနာမျိုးတွေကိုတော့တော်တော်သီးခံပြီးတော့မှတ်ပေးရတယ်။ဘယ်လိုသီးခံရတယ်လဲဘယ်လိုသီးခံရတယ်လဲဆိုရင်ပထမပိုင်းအပေါ်ရံမဲ့နာပါတယ်။ဒုတိယအသားထဲလောက်နာတယ်နောက်အယိုးထဲလောက်နာတယ်ယိုရင်းချင်းစီထိနာတယ်။အဲ့လောက်စူးစူးနာတဲ့အထိကိုကစူးစိုက်ပြီးတော့တိခံပြီးတော့စူးစိုက်မှတ်ပါတယ်အဲ့လိုမှတ်ပြီးတော့အဲ့လိုမှတ်တဲ့ဥစ္စာလေးကအစောအလိုပဲပြန်ပြန်တိုးတိုးသွားတာယော့ယော့သွားတာလေးတွေကိုတေချာသိရပါတယ်တေချာရှုမှတ်တဲ့ယောဂီဆိုရင်အစာပိုင်းမှာပဲဒီဝေဒနာကိုမှတ်နေရင်လည်းဘယ်လိုသိရတယ်လဲဆိုရင်ဒီခံစားမှုလေးကတက်တက်ကိုသိတာလေးကတက်တက်ဆိုတာတချို့ယောဂီတို့တေတေချာချာမှတ်တဲ့စိစိဆက်ဆက်မှတ်တဲ့ယောဂီဆိုရင်ပြောတတ်ပါတယ်တကယ်လဲခံစားမှုလေးရတက်တက်ဒီတိတဲ့အတိစိတ်လေးတွေကတက်တက်ဆိုတာလေးကိုတေတေချာချာသိရပါတယ်အဲ့ဒါယောဂကြောင့်ဖြစ်တဲ့ဝေဒနာတွေပါပဲနောက်တစ်ခုကတော့တမာတိကြောင့်ဖြစ်တဲ့ဝေဒနာဆိုတာရှိပါတယ်တမာတိကြောင့်ဖြစ်တဲ့ဝေဒနာဆိုတာကခုလိုစူးစမ်းရှုမှတ်လို့တမာရီလေးတော်တန်ဖြစ်လာပြီဆိုရင်စိတ်လေးငြိမ်သက်ပြီးတော့အာယုံလေးတွေမှတ်လို့ရပြီးတော့တမာရီလေးဖြစ်လာပြီဆိုရင်ဒီခန္ဓာကိုယ်ကတချို့နေရာတွေကဝါလေးပေါ်လာပါတယ်နာရအဲ့ဒီဝေဒနာခံစားမှုလေးတွေပေါ်လာတယ်ဘယ်လိုခံစားမှုလေးလဲဆိုရင်ရားတာလေးတွေပိုးကောင်လေးတွေရွာစီရွာစီသွားတယ်လို့ရားတာလေးတွေတကူလုံးမှာပိုးကောင်တွေတက်နေတယ်ထင်ရအောင်ရားတာလေးတွေနောက်ပြီးတော့အဲ့ဒီထက်မခံသာတဲ့တခါတလေခန္ဓာကိုယ်အောက်ပိုင်းကတပိုင်းလုံးကြီးပူပြီးတော့အပေါ်ပိုင်းကအေးနေတာတွေပေါ်ပိုင်းကပူပြီးတော့အောက်ပိုင်းကအေးနေတာတွေတခါလေတကူလုံးဟာယာတိဘုရားကကုလိုအဲပူနွေးတဲ့ယာတိဖြစ်ပေမဲ့လို့ခန္ဓာကိုယ်တကူလုံးကအေးဆက်နေတယ်လို့ခံစားရတာမျိုးတွေနောက်ပြီးတော့ဒီခန္ဓာကိုယ်မှာတင်းကြက်နေတာကြီးနဲ့တကူလုံးတုတ်တုတ်ပြီးတော့ထားတာတလို့တင်းကြက်နေရတယ်အဲ့ဒီလိုဝေဒနာတွေခံစားရတဲ့အခါမှာခံလဲခံစားနေရတယ်ဒါပေမဲ့လို့စိတ်ကတော့ငြိမ်သက်ပြီးတော့မှတ်လို့လည်းရနေတယ်တခါတည်းအသက်ရှူတွေကြက်ပြီးတော့အသက်ရှူမရသလိုရင်ထဲမှာအလိုရင်းတစ်ခုစို့နေသလိုဒါမျိုးတွေခံစားရပါတယ်အဲ့ဒါတွေကတော့အဲ့လိုတမာရီဖြစ်လာတဲ့အချိန်မှာခံစားရတဲ့ဝေဒနာကိုဒါတမာရီကြောင့်ဖြစ်တဲ့ဝေဒနာလို့ခေါ်ပါတယ်။အဲ့လိုတမာရီကြောင့်ဖြစ်တဲ့ဝေဒနာကိုတော့အဲ့ဒီဖြစ်တဲ့အချိန်မှာတထိုင်ထဲမှာတခါလေပျောက်သွားတဲ့အထိမှတ်ရပါတယ်။အဲ့လိုပျောက်သွားတဲ့အထိမမှတ်ဘူးဆိုရင်နောက်တခါအဲ့ဒီအချိန်ဒီလောက်တမာရီပြန်ရလာပြီဆိုရင်အဲ့ဒီဝေဒနာပြန်ပြီးတော့ပေါ်လာပါတယ်။ဒါကြောင့်အဲ့လိုတမာရီကြောင့်ဖြစ်တဲ့ဝေဒနာမျိုးတွေပေါ်လာတဲ့ဆိုရင်တထိုင်ထဲမှာအဲ့ဒီဝေဒနာကိုအကုန်လုံးပျောက်သွားတဲ့ဆင်းသွားတဲ့အထိရှုမှတ်ပေးရပါတယ်အဲ့တော့အဲ့ဒီယောဂကြောင့်ဖြစ်တဲ့မခံသာတဲ့ဝေဒနာပဲဖြစ်ဖြစ်တမာရီကြောင့်ဖြစ်တဲ့မခံသာတဲ့ဝေဒနာပဲဖြစ်ဖြစ်ဒီဝေဒနာတွေကိုမှတ်တဲ့အခါမှာအစွတ်ဝိရိယရှိဖို့လိုပါဝိရိယဆိုတာတတ္တိတစ်မျိုးပါပဲအဲ့ဝရိယကျမ်းဂမပြရတော့ကာမံတချောစာနာရုစာအထိစာအဝစိတ်စတုအစာရှိသည်ဖြင့်ဆိုလိုတာကတော့ငါရဲ့ခန္ဓာကိုယ်မှာအရေပဲကြံ့ရင်ကြံ့ပါစေအကျောပဲကြံ့ရင်ကြံ့ပါစေအယိုးပဲကြံ့ရင်ကြံ့ပါစေခန္ဓာကိုယ်မှာအသွေးသားတွေခန်းချောက်ရင်ခန်းချောက်ပါစေဒီနေရာမှာဒီတရားကိုမရမရှင်းဒီနေရာကမထာရမ်းမှတ်မယ်ဒီဇင်းညာ၆တာမရက်မနာမှတ်မယ်ဆိုတော့အဲ့ဒါလိုတတ္တိရှိတဲ့စိတ်မျိုးထားပြီးတော့ရှုမှတ်ပေးရပါမယ်တဲ့အ အဲ့လိုတတ္တိမျိုးမရှိဘူးဆိုရင်တော့အစောကမခံနိုင်တဲ့ဝေဒနာတွေပေါ်လာရင်အထူးအဖြင့်ယင်ထဲမှာဘိုက်ထဲမှာအစာကြီးတွေခန္ဓာကိုယ်အတွင်းပိုင်းကခံစားမှုတွေပေါ်လာတယ်ဆိုရင်ယောဂီတွေတော်တော်များများနည်းနည်းစိုးရိမ်သွားကြပါတယ်စိုးရိမ်စိတ်တွေဖြစ်လာပါတယ်ငါဒါတွေဘာယောဂမြန်ရှိနေပါလဲဆေးရုံမြန်သွားမလားဆေးကမ်းမြန်သွားမလားငါသမီးသားတွေသမီးတွေကငါ့ကိုဂယုမစိုက်ပါမလားဘာဆေးတွေမြန်စားမလဲဘလိုယောဂတွေမြန်ဖြစ်မလဲအစာကြီးတွေဖြင့်ဆွေရင်စိတ်တွေဝင်ပြီးတော့အဲ့ဒီပုဂ္ဂိုလ်ဟာကမ္မထံကြောင်းအတောင်ပြန်သွားနိုင်ပါတယ်အဲ့တော့အဲ့လိုမဖြစ်အောင်ဆိုရင်ဒီတကယ်ကြတော့တရားအထုတ်တယ်ဆိုရင်ဒီဒုက္ခဝေဒနာတွေမြတ်စွာဘုရားရှင်ကလည်းဝန်ခံထားတဲ့အတိုင်းပါပဲဒုက္ခဝေဒနာတွေလုံးဝလွန်မြောက်နိုင်ပါတယ်တကယ်ကြိုးစားအထုတ်တယ်ဆိုရင်ဒီဒုက္ခဝေဒနာတွေဟာသူတမာရိအတိုင်းအတာလေးတော့ရှိပါတယ်ဦးဇင်းတို့အစအထုတ်ခါစားမှာတမာရိသိအာမကောင်းသေးခင်တဲ့အခါမှာဒီခံစားရတဲ့ဝေဒနာတွေကနည်းနည်းတိုးပြီးတော့ဆိုးလာတာပဲများပါတယ်ဒါတမာရိမကောင်းတဲ့အချိန်မှာတမာရိအတော်တန်လေးကောင်းလာတဲ့အချိန်ကျရင်တော့ဒီဝေဒနာခံစားမှုတွေဟာတိုးလာတာလေးတွေယော့လာတာလေးတွေကိုတည်တည်ချာချာသိလာရပါတယ်တခါတည်းရင်ဖြတ်ခနဲ့ပျောက်သွားပါအဲ့လိုအတီလေးတွေမျိုးတည်သိအောင်ရှုမှတ်ပါအဲတမာရိလုံးဝရှိတဲ့ဟုတ်ဉာဏ်ဝိပဿနာဉာဏ်ဟုတ်တော့သောနောက်ဆုံးအပေါ်ဆုံးပိုင်းရောက်တယ်ဆိုရင်တော့ဒီခံစားရတဲ့ဝေဒနာတွေယောဂါတွေယောဂါကြောင့်ဖြစ်တဲ့ဝေဒနာမျိုးတွေယောဂါတွေတောင်မှပျောက်သွားတဲ့ဥစဉ်တော်မှတ်တမ်းတွေရှိပါတယ်မာစီဆရာတော်ဖရာကြီးမှတ်တမ်းတင်ထားတဲ့မှတ်တမ်းဝတ္ထုတာရကတွေတချို့တတိရှိရှိနဲ့တကယ်ကိုယောဂါရှိတာပါပဲဘိုက်ထဲမှာတချို့တမားကြီးတယောက်ဆိုရင်အလုံးကြီးရှိတယ်ဆရာဝန်ကခွဲရမယ်လို့ပြောတယ်ဒါပေမဲ့လို့အဲမခွဲခင်ခွဲရင်တင်လဲတင်နိုင်တယ်အဲ့တော့မတည်ခင်တရားလေးရအောင်အားထုတ်မယ်ဆိုပြီးတော့ရိတ်တာလာအားထုတ်အဲကမ္မထန်ဆရာတော်ကသူအားပေးပြီးတော့ပရမအမှတ်နိုင်တဲ့လောက်လေးမှတ်ပြီးတော့တဖြည်းဖြည်းနဲ့ဝိရိယအချိန်ကိုတင်ပြီးတော့မှတ်တဲ့အခါဟိုကနာတာကိုနာလိုက်ကိုကတတိရှိရှိနဲ့မှတ်လိုက်နောက်ဆုံးဘိုက်ထဲမှာအဲ့ဒီလုံရင်ကွဲသွားတဲ့အတန်တော်ကြားရပါတယ်အဲ့လိုကြားပြီးတော့အဲ့ဝမ်းနေပါလေ2ရက်3ရက်လောက်ဝမ်းအမဲတွေသွားပြီးတော့နောက်တရားရည်တာကထွက်သွားတဲ့အခါဆရာဝန်သွားပြတဲ့အခါအလုံးကြီးလုံးဝမရှိတော့ဘူးအဲ့လိုတာရကတွေအများကြီးရှိပါတယ်အဲ့တော့ဒီဦးဇင်းတို့ဇောပိဒမလတေတာမထေကြီးရတဲ့တရားနဲ့ပြန်ဆက်ဆမယ်ဆိုရင်ဦးဇင်းတို့ယောဂီတို့ဟာအဲ့လိုခံစားတဲ့မခန္ဓာတဲ့ဝေဒနာမှုတွေမခန္ဓာမှုတဲ့ဝေဒနာတွေပဲဖြစ်ဖြစ်ဟောအပေါ်ဉာဏ်လေးအပေါ်ပိုင်းရောက်လာပြီဆိုရင်တော့အလွန်မတန်ကောင်းတဲ့ခံစားမှုတွေလည်းပေါ်လာမှာပါအဲ့ခံစားမှုတွေကိုလည်းကောင်းတဲ့ခံစားမှုတွေကိုလည်းကောင်းတဲ့လိုက်ချူမှတ်ဖို့လိုပါတယ်အဲ့လိုချူမှတ်နိုင်ပြီဆိုရင်စိတ်ထဲမှာအတ္တိလေးတွေဖြစ်လာပါတယ်ခံစားမှုဖြစ်နေတဲ့ဒီယုတ်တရားရတက်တက်ခံစားတဲ့အသည့်စိတ်လေးကတက်တက်ဆိုတာအဲ့လိုကွဲကွဲပြားပြားတိလာပါတယ်ကွဲကွဲပြားပြားတိလာပြီဆိုရင်ကိုဒီအစောကဦးဇင်းတို့ဒီလိုမသိခင်တော့ငါရဲ့ငါပဲငါရဲ့ခန္ဓာကိုယ်ကြီးပဲဆိုပြီးတော့ဒီစွဲလန်းတက်မှတ်တဲ့စန္ဒရာဂတွေတဏှာရှိဖြစ်နေပါတယ်ကုလိုအမြင်လေးဒီခံစားခံရတဲ့ယုတ်တရားကြီးနဲ့ခံစားသိတဲ့အသိစိတ်လေးတက်တက်စီတိသွားတဲ့အခါကျတော့ဘယ်မလဲငါဆိုတာဘယ်မလဲငါရဲ့ခန္ဓာကိုယ်စိတ်ပိုင်းနေဆိုတာခြာလို့မရတော့ပါဘူးခြာလို့မရတဲ့အခါကျရင်အဲ့လိုတိသွားတဲ့အသိလေးရလာတဲ့အခါကျရင်အဲ့ဒီပေါ်အစောကတိတ်ပြီးတော့တွေ့တာနှစ်သက်တဲ့တဏှာလေးလည်းမရှိတော့ပါဘူးသူသောနဲ့သူဖြစ်နေတယ်ဆိုတဲ့ဒီသဘောလေးတွေကိုသိမြင်လာပါတယ်အဲ့လိုသိမြင်လာပြီဆိုရင်တော့မြတ်စွာဘုရားရှင်ဟောကြားတဲ့ ပိဒမန္လာဒိဋ္ဌမထေရီဒီရရှိတဲ့ဒီတရားလေးကိုသဘောပေါက်လာပါတယ်။အော်ငါရဲ့ရုပ်မဟုတ်ငါရဲ့ဒီရုပ်ခန္ဓာကိုယ်ကြီးမဟုတ်ငါရဲ့ဥစ္စာမဟုတ်ဆိုတာဒီသဘောကိုပြောတာပဲဆိုတာဒါယောဂီတို့လည်းနားလည်းသဘောပေါက်လာနိုင်ပါတယ်။အဲ့တော့ဦးဇင်းတို့ယောဂီတို့အားလုံးဟာဒီပိဒမန္လာဒိဋ္ဌမထေရီလိုပဲဒီလိုတတိရှိရှိနဲ့ဒီခံစားရတဲ့အထူးအဖြစ်ဒုက္ခဝေဒနာတွေကိုအဲဒီတရားအတိလေးတွေပေါ်လာအောင်တတိရှိရှိနဲ့ကြိုးစားပွားများအားထုတ်နိုင်ကြပါစေ။ကြိုးစားပွားများအားထုတ်နိုင်ကြပြီးတော့တိတုဉဏ်တို့များအစဉ်စဉ်ရာကြီးကြပြီးတော့အရိယာမဉ္ဇဉ်ဘုံဉဏ်တို့ဖြင့်နိဗ္ဗာန်ကိုဆက်ရောက်၍မြတ်မောက်ပြုနိုင်ကြပါစေလို့ဆန္ဒပြုရင်းနဲ့တရားအဆုံးသတ်ပါတယ်။Wow.